1382ခုနှစ်ပထမဝါဆိုလာပြီနေ့စကိုင်းမြို့မဟာသဝရယုံကျောင်းတိုက်အတွင်ရွှေတုအထိတ်မှဖြစ်ဖြစ်အများပေါင်းစုကောင်းမှုဖြင့်ဆောက်လုပ်အပ်တဲ့ကုနောရယမင်းစရိအမည်ရှိတဲ့ရွှေတုကျောင်းတော်ကျောင်းဆောင်တော်ကြီးဒီနေ့စုပေါင်းပြီးတော့ကျောင်းကကျောင်းမများစုပေါင်းပြီးတော့ရည်စဲချတဲ့အခမ်းအနားဒီခမ်းအနားမှာရှေးဥစွာကျောင်းကကျောင်းမများပါဝင်သာသနာ့ဝင်ဝင်သီလရှင်ဆရာကြီးဆရာလေးများဦးဆောင်နေတရဏဂုံ၃ပါးနဲ့တကွာ၈ပါးသီလကိုခံယူဆောက်တည်ပြကြပြီကျောင်းအောင်ချင်းမြောက်တော်မူကြတဲ့စကိုင်းတောင်ရိုးရဲ့အကြီးကဲသာသနာ့ခေါင်းဆောင်တက်တော်ရှိဆရာတော်ဘုရားကြီးများပါဝင်တက်ရောက်ကြလို့အင်မတန်မှကျက်တည်ရှိလာတဲ့ဒီကနေ့ခန္ဓာမှာထိုဆရာတော်ယက်ကြီးများရဲ့မေတ္တာဘာဝနာပွားမှုအလုံးလိုလားတောင်းတတဲ့အနေအားဖြင့်ဆရာတော်ဘုရားကြီးများဥဆောင်ပြီးတော့သံဃာတော်ရှင်များကမေတ္တာတုပ္ပရိတရားတော်များကိုရှိဥစွာချီးမြှင့်ကြပါဖြစ်ပါအဲလိုချီးမြှင့်ပြီးတဲ့နောက်မှာဆရာတော်တန်ခါတော်ညရဲ့လက်ကိုအလှူပဲပစ္စည်းများဆက်ကလှူဒန်းလူပဲပစ္စည်းများကိုဆက်ကလှူဒန်းပြီးတော့ကျောင်းကိုဆောက်လုပ်တဲ့အခါမှာညညလှူဒန်းထားတဲ့ကုသိုလ်ရှင်တွေပြန်လည်ပြီးတော့ခုံပြုတ်လက်မှတ်ပြန်ပေးအပ်ခြင်းဆိုတဲ့အခါမှာအဲ့ဒါပြီးတဲ့အခါကျတော့မှအနုမောဒနာတရားဟောလို့83ချမြတ်တံပေးဝေတာဒီကနေ့ရွှေတုကျောင်းတော်ကြီး83ခန္ဓာအပြည့်တမ်းမှာဖြစ်ပါတယ်ဒါကြောင့်မို့ယခုအခါမှာကျောင်းအချင်းမြောက်တော်မူကြတဲ့သာသနာထိတ်ခေါင်တဲ့တတ်တော်ရှိဆရာတော်ဘုရားကြီးများဦးဆောင်တယ်အင်္ဂါတော်ဆရာများကမေတ္တာဘာဝနာပွားသောအခြင်းမေတ္တာတုပ္ပရိတရားတော်များရွတ်ပွားခြင်းဖြင့်ညပါစေတရားယတ္တာလူဘာဝတော်ယက္ခာလေးဝါတတိပိပိတနာယံပိစေဝါလူသံတော်ရတေယိဝပတ္တတိတောဒုက္ခံလုံးကြီးသုံးသောသဗ္ဗံပံတေရှိသတ္တတိဧဝမာတိကုလုဧသံပရိတသမနာမတေကရဏီယမတသုတလေနာယတသတ္တံပရံဝိသမိသာသေတောကုသံသုသံသံဝေသောသတ္တဘုလူတတိပါတိသံတောသောသံဝေရောသာမဂိသောသံသံဟုကဟုတိအန္တိတိရောသံဒီဘဂောသာအပကဘောဥလေသောနန္ဒုစေတောနာသကုကရမစေဝိသိယတဝိညုပရိဥပဝေယောသုခိတောမေတ္တောဟောတုသဗ္ဗတတံဘောလူသုခိတံရေကေစီမံကပုဇာတိသတာဝါသာဝရဝနဝတိသာဒီဃဝါယေဝမန္တံသိစိမာတေကသုခသုလာသိဒ္ဓဝါယေဝအရိဒ္ဓသုပတုနေသတံတိအဘိဓုရေဘုဒ္ဓဝါသမ္ပရိစီဝါသဗ္ဗတတံဘောလူသုခိတံသာဘရောကရဏိကုံမိတာတာလိမိေသာကတသိမကံစိဇာရောသနာပတိကံပင်တံတေယျပင်ရဒုက္ခမိစေယမာတယတံတိယပုဒ္ဓမာယိတာဧကပုဒ္ဓမူရခေဧဝံတိတံဝမူရေသုဖလတံဗာမေအပရိသနံမေတ္တိသတ္တဝလောကတေမာတံဗာမေအပရိမနံဩဒာရောသတိသာအတ္တမာရံအဝေဒပတ္တပတ္တံသိဌံသရတိတေနောဝတယံနောယံတတဝိညာဝေယောဣဒံတေသိတေယဗြဟ္မပေတံဝေအာမိရမောသိတေသတိပက္ခမတေဝါတတေနသမ္ပန္နောကာမေလူတိတေယကေတံနိုင်သာတုကမ္မတေယပုဏ္ဏရေတိဣတိပိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓောဝိသသရဏသမ္ပန္နောသေတောသောကဝိတုမနောတရောဥရိတံနာမ
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ဒီကြောင့်သာကြီးဖြစ်မြောက်ရေးအတွက်အဖွဲ့ဖွဲ့မှာအပေလူရန်ရတဲ့ကျောင်းတကာကျောင်းမှများအခုဂုံမြူလက်မှတ်များဆရာတော်သံဃာတော်များနဲ့ဗရဏနိုင်ကဆရာတော်ဘုရားကြီးရဲ့ရှင်းမောင်းမှာပေးအပ်မှာဖြစ်ပါတယ်ဘုရားတော်နဲ့ဆွာလေးတွေအဲဒါကျေဥစွာဒီကျောင်းသာကြီးတွင်300ပါဠိလူတန်းတော်ဒီကုဏ္ဏရမင်းတည်းအပိုင်းကျောင်းတော်ကြီးကိုသိမ့်300မှတ်တိလူတန်းတော်ဒကမာကြီးတော်ခင်အေးလာနဲ့မောင်နှမများမန္တလေးမြို့ဘုံပြုလက်မှတ်အတိမတ်ပြုတဲ့ဘုံပြုလက်မှတ်ကိုထားရောက်ပြီးတော့ယူဆောင်ပေးပါဟုတ
်လားရှင်တရားလောက်အစားယူနေ
ဟုတ်လားဟုတ်လားမအေးယူနေလားတရားတော်ကိုတရားတော်ကျန်နေယူလားဒီကျောင်းတော်မှာဒီပညာရေးအတွက်ဆရာတော်ဘုသိကိဏသေကိဏရောင်မှကျောင်းဆရာတော်ကပဋိသေယဒီကမှလည်းဆရာတော်တို့ခဏလုံးကဒီကမှစက္ကရလိုက်ပါလိမ့်။အဲဒီသရောရှင်ဆရာတော်များက350ထက်ဝင်လူတန်းကဖြစ်ပါလေ။ခုနဥအောင်မင်းတော်ကြီးမိဘနှစ်ပါးကိုမှုပြု၏ဥပြုံဒေါ်လာအေးသာကိုသီစီသူဟိသမီးမတ်ခင်နှင်းထက်ဂတ်တိလံဥက္ကံမျိုးက350လူတန်းပါလေ။ဆရာတကိုပြုံကုန်ပြုလက်မှတ်လူငန်ကြပါဘုသံထိုက်ဒုတိယရှင်ကြီးဒီမှာတော်လေးညိတ်ဒီသားသူတို့နန်းဦးမြတ်သကိုင်းမျိုးနန်းဦးမျိုးတဲ့သကိုင်းမျိုးက350ကျပ်လူငန်ကဖြစ်ပါလေဒကာကြီးတွေတော့အင်းနာနေမှမလို့ပြိဿံဘိုးရပါဖိတ်သူကျန်တော့ဒီကပ်ပြီးဘာလို့ဒီနေ့ကထိခင်ညရဲ့ဒေါက်တာဝန်ဝေချောင်းမလေးကြမိသားစုနဲ့ချင်းသူရဲ့ကိုရဲမင်းနိုင်မမိုးမဟုသစ္စာမိသားစုတိုင်းမျိုးတို့က33သိန်းကျပ်လူရဏဖြစ်ပါလေ။ဒါကြောင့်33သိန်းကျပ်အလူချင်းကိုရဲမင်းနိုင်မမိုးဟုတို့ဘုံပြုတတ်မှတ်ရှင်းပြနာဟုခံယူပါအုသောလွေတော်ကြီးကြီးချိန်ဒါရေသားမောင်ထိုက်လွေကိုသမီးမောင်တတ်လွေကိုဘဂဝန်နိုင်မန္တလေးကအိမ်20ရက်လူရဏဖြစ်ပါလေ။အုမြတောင်းတော်မြတ်တောင်းဆွေနဂါငပိညာရေမိသားစုတို့လားဒီကြောင်းတော်မျိုးသခန်းအတွက်18သိန်းကျပ်ဒီကမ်းပါလေဒါကြောင့်18သိန်းကျပ်ကမ်းကျယ်လူတန်းနဲ့ဒါဒကမာကြီးတော်မြတ်တောင်းမိသားစုဘုံပြုတ်အမှန်ကြီးမြင့်လာဦးခံယူပါရပါဘူ
းသိမ်းပါလို့ဖြစ်တာ
အလေးရပါသိမ်းပါသိမ်းပါဆိုင်ခ
ါလဲနိုင်ကျော်ပါ
အနာရင်ပို့ပြီ။ဒေါနာဦးမြင့်တန်းတော်ခင်မမဒီတော်ရဲ့မိသားစုတို့ကလည်းဒီကျောင်းတော်ကြီးကားလို့ရနေတဲ့ကံအတွက်18သိန်းကျပ်သူရဏဖြစ်ပါလေ။ဦးမြင့်သိန်းတော်ခင်မမဒီတော်ရဲ့မိသားစုဘုံပြုလက်နဲ့ကြီးမြင့်လာကံယူပါ။ဒ
ါတဲ့တူလက်ခံထား
။စပါးတရားသာလို့နာဥမျိုးတင်တော်တင်အေးတာမီတင်ငန်းတိုက်ဒီသားဒီအင်းမယစေတရာမန္တလေးမြို့ကလည်း18သိန်းကျပ်လူတန်းခံဖြစ်ပါလေ။အဲဥမျိုးတင်တော်တင်အေးအင်းမယစေတရာမိသားစုကလည်းဒီမြင့်ကံမှာဒီလိုဟောပြောလိုက်တာနော်။နာကင်္သနာရမကြောင့်ဘုရားကြီးတော်ကင်္သနာကငါတို့တော့ကြားနိုင်တဲ့နိုင်ငံမျိုးကလည်း တက်ကောနဲ့ဒိန်းပြတ်အခန်းတွက်ဉာဏ်နာဖြစ်ပါတယ်ယာယိတော်ကင်းစနာ
ဟုတ်ပါဟုတ်ပါ
ဘုံပြုဓမ္မသူကံကြပါပ
ါဘုရားတော်တော်ပြေကိုကိုယ်တော်ဘု
ရားလာ
လာခေါင်းကောင်းမှာအဲ့ပေးလိုက်ပေးလိုက်တရမိုးမိုးပေးလိုက်
ဘုသင်ဧတော်ဤအာသမီမြေမြင့်တစုသိဉ္ဇယမိသားစုခံရောင်းဝယ်ရရလဲသက်ကုန်သိဉ္ဇအခမ်းအနက်ဉာဏ်လာဖြစ်ပါလေဒါကြောင့်ငမိုက်တော်ဤမိသားစုရတော်ကြီးမြင့်တော်ဘုံပြုလက်မှတ်ရည်ရည်ကြပနာတော်ရေးမြင့်ရမ်းမာရီတော်ရေးမြင့်ကျူကျူကြီးနဲ့ပြည်လုံးပြည်ရောင်းဝယ်ရေးမန္တလေးမြို့ရလေဒီကြောင့်တော်ကြီးသားလို့ရမ်းနိုင်တခမ်းတော့သက်ကုန်တဲ့ဘိန်းပြဉာဏ်ကလာဖြစ်တဲ့ဆက်ဘုံကျူဗမာကြီးမြင့်နာကိုခံနေပါဘုနာဥလောကြတော်စိန်တို့အားရှိသူ၍သမီးမက္ခင်ကျုံကြီးမပြုံးမေးနဲ့မောင်နှမညာဘုံမေမြို့ရလေဒီကြောင့်မင်းပါလို့ရမယ်သက်ကုန်တဲ့အကျဉ်းဉာဏ်ဓာတ်ဖြစ်တဲ့အတွက်ဘုံကြီးလက်မှတ်ဉာဏ်နာကိုခိုင်းပေးပါသနာဟူအောင်ဒီဒေါ်လာပြုံးသမီးတော်နှင်းနဲ့မောင်ကြီးမညာအောင်ရနာပကံရောင်းဝယ်ရေးမန္တလေးမြို့ရတယ်အကြောင်းတော်ဒီပါလို့ရမယ်သက်ကုန်တဲ့အကျဉ်းဉာဏ်ဓာတ်ဖြစ်တဲ့အတွက်ဘုံကြီးလက်မှတ်ဉာဏ်ကြပေးပါဒီမြင်နာကိုခိုင်းပေးပါရာဟိကုညဘိကမာယီဘခင်ဆွေဝင်းမြတ်သိင္ကြီးဆွေစင်မိသားစုတို့ကလည်းဒီကြောင့်တော့ဤသွားလို့ရမယ်တသိင္ကြီးလည်းနာဖြစ်တဲ့အတွက်ဘုံပြုသူကဘုံပြုတမရှိမင်းနာကိုခိုင်းပေးပါခနာဥအောင်မင်းသိင္ဘခင်ကြိုင်မာလကတန်ရက်ွက်မန္တလေးမြို့အားလည်းဒီကြောင့်တော့ဤသွားလို့ရမယ်တသိင္ကြီးသဝေဒူရနာဖြစ်တဲ့အတွက်ဘုံကျုလက်မှတ်ကြီးနာကိုဆင်းရေးပါခန္ဓာဤကြောင့်လာနေဤသတိလက်ရများကိုလူတဲ့နဲ့ဥကျော်ဝင်းတော်သူကျူရေဆွေရဏထေစေရဏဘုံသေးဒီသာသူတို့ဘုံကျုကြပါလေကျေနံနှစ်ချက်ပါဘာကလာအနတ်တော့ဒီနား
ဒီမှာရှိ
စက်ချက်ပြန်နေမှာ
ဟိုဘက်မှာဟိုဘက်မှာဟိုဘက
်အဲဒါကအချက်ထားတဲ့လူလာဘူးညာပြေးတာအဲဒဂါယုကျင်ဒဂါယုတာဒီဒဂမိုက်တော်ကျင်စိန်သမီးမန်းညွန့်ညွန့်စမ်းနေမောင်နှမများဓာတိကြီးမျိုးကဒီကြောင့်လိုက်ဒီနောက်လို့ရနိုင်တောင်းနိုင်ကြီးအတွက်လိုသလောက်ကြောက်သေးတောင်းနိုင်ကြီးရဲ့လိုသလောက်ဖုံးများကိုကန့်သတ်မရှိလူတန်းခဲ့ပါလေခဏ၃ဓာတ်၃လုံးအတွက်၃ဓာတ်၃လုံးနဲ့ပါကေးများခင်းချင်းချောကင်ကြီးသည်ဒီအားလုံးသုစုပေါင်း7400ကျော်ခန့်ပါဝင်လူတန်းခဲ့ပါလေအကြမ်းမလို့ဒီနေ့သောတကသွတ်မများဖြစ်ကြတယ်ရာဟိဥဒတိဒီကမိုက်တော်ကျင်းစေသမိမညွန့်စံနဲ့မောင်နှမများအရောကြီးမြင့်တော်ဘုံပြုလက်မှတ်ကိုခံယူပေးပါဒီကြောင့်လည်းဒီသားလို့ရမယ်ဒိန်းလုံးရာဖဲ့ဝင်လူတဲ့နဲ့ဒီကမိုက်တော်ခင်အေးလာမိသားစုတို့လည်းလာရောက်ပြီးတော့လူခံမေးဘုံပြုလက်မှတ်ကြီးမြင့်တော်ခံယူပေးပါ Thank you. သိန်း၆သိန်း၇သိန်းတက်ပြီးလူတန်းနဲ့ဒကာရကမာများအောင်းနဲ့ထောင်းနဲ့တက်ပြီးလူတန်းနဲ့ဒကာရကမာများတို့တော့ဒီဌာနကြီးမှတို့ရဲ့အတွက်ဘုရားမှကြီးနေနိုင်တာတော့ဒီကံဆင်းလို့ပြေးကြလို့ဖြစ်ပါတယ်အားလုံးဒီတောင်းတော်တော်ကြီးကောက်လို့ရမှာအားလုံးဒကာရကမာများသူပေါင်းလူတန်းဝေစေရာ33သိန်းခွဲအောင်ငင်ခဲ့ပါရဲ့ကျောက်သေးထုံပါကေးတတိလယုံသတိလူရဏသိန်း400ကျော်ဖြစ်ပါရဲ့ဒါကြောင့်ဒီကျောင်းတိုင်းကြီးဟာသိန်း1200ကျော်ခန့်လုံးပြီးတော့ထောက်တည်ထားရတဲ့ကျောင်းတိုင်းကြီးဖြစ်တဲ့အတွက်ခုကျောင်းတိုင်းကြီးကိုဆရာတော်ဘုရားကရည်သက်ချအနုမောဒနာပြုပေးတော်မူမှာဖြစ်ပါရဲ့
သူဘောဓာယုံကြောက်တတ်၏တီထောင်ဖွင့်လက်သည့်နေ90ပြည်ရွှေဓုထိမ့်မှတ်ဖြင့်ဒီနေရာမှာရွှေဓုကျောင်းဆောင်ဆောက်လုပ်ပြီးပြည်သူကျောင်းတကာကျောင်းမများကုသိုလ်ရှင်များပါဝင်တက်ရောက်တဲ့အခမ်းအနားနဲ့ဒီနေ့သတ္တရိတသံဃာအားရည်စွပြီးတော့လူတန်းနဲ့သောရည်စက်ချအခန္ဓာဒီခန္ဓာမှာတို့ချုပ်ဟောကြားမဲ့အနုမောဒနာတရားဒီเจ้าနေရာမှာမူလကသုံးကံပတ်လည်အောက်ကအုတ်တိုက်အပေါ်ကအသားချောင်းမန္တလေးမြို့ပလဲငွေအောင်ရက်ကတော်လူလူညီမတစုကနေပြီးတော့ဆောက်လုပ်ထားတယ်ပရိယတိမင်းစရီအကြောင်းဆိုတာဒီနေရာလေးမှာရှိနေပေါင်း30လောက်ရောက်တဲ့အခါကျတော့ဖြတ်စားပြီးတော့အကြောင်းကနေလို့မဖြစ်တဲ့အနေအထားမျိုးရောက်သွားဘူးလားအကြောင်းတကာအကြောင်းမတွေကလည်းဒီအကြောင်းကိုပြန်ပြီးတော့ပြုပြင်ဖို့အခြေအနေမပေးသည့်အတွက်ကြောင့်အဲ့ဒီကျောင်းဟာဒီမဖြစ်လို့ဖြတ်လိုက်ရငကောတော့ဒီနေရာမှာကျောင်းကလေးတစ်လုံးပဲရှိတယ်အကွက်ကျဆောက်ထားတဲ့ကျောင်းလေးတစ်လုံးနာမည်ကပရိယတိမင်းစရီတဲ့1326ခုနှစ်ကဆောက်လုပ်ထားပရိယတိမင်းစရီလို့နိုင်ငံဆရာတော်ကအဲ့ဒီလိုအမိပေးတော်ဆိုအဲ့ဒီနေ့ကဘုန်းကြီးတို့ကမန္တလေးတက်ကြတိဟာစာမွေးပွဲပရိယတိသာသနာဟိတဓမ္မစရိယပွဲရတဲ့နေ့ကိုအမတ်တရားအနေနဲ့ဆိုပြီးတော့ပရိယတိမင်းစရိလို့ဆရာတော်ကနာမည်ပေးတယ်လို့အဲ့လိုဆရာတော်ကအမတ်တရားလေးတွေလောက်ထားတာရှိဒီရခလန်လန်အရှိဘက်မှာဆောက်လုပ်တဲ့အကြောင်းကြတော့အက္ခမင်းစရီလို့နာမည်ပေးထားတယ်။ဘာဖြစ်လို့လဲဆရာတော်ကအက္ခမဟာပဏိတဘွဲ့ပူဇော်တဲ့နှစ်ဆိုပြီးတော့အဲ့ဒါနာမည်ပေးခဲ့တယ်။တခါဟိုမြောက်ဖက်မှာဂန္ဓဝါစကမင်းစရီဆိုပြီးတော့ကျောင်းတစ်ကျောင်းအမည်ပေးထားတာရှိတယ်။အဲ့ဒါလည်းအခုဒီကျောင်းတည်းရဲ့တက်ကြဆရာတော်မရိယာမြို့သာသနာဇောတရုံနိုင်ကဆရာတော်မဟာကဏ္ဍဝါစကပွဲဖြင့်နိုင်ငံတော်အစိုးရကသာသနာဆိုင်ရာဝယ်များကိုဆက်ကတ်တဲ့အခါမှာမဟာကဏ္ဍဝါစကပွဲဆက်ကတ်ခံရတာကိုအကြောင်းပြုပြီးတော့အဲ့ဒီနေ့မှဆောက်တဲ့အကြောင်းဖြစ်လို့ကဏ္ဍဝါစကမင်းစရီလို့ဒီလိုနာမည်လေးတွေပေးထားဒါပဲတစ်ခုနှစ်ကပဲအကြောင်းပေါ်လဲဆိုတာလေးနဲ့တွဲပြီးတော့သမိုင်းကြောင်းမပြောင်းအောင်လို့ဆိုတဲ့ဆရာတော်ရဲ့ရည်ရွယ်ချက်နဲ့အာကဆရာကြီးကအဲ့လိုနာမည်လေးတွေပေးသွားတယ်။ဂုဒီနီယာမှာပရိယတိမင်းစရီဆိုတဲ့ကျောင်းဆောင်မူလကျောင်းတွေကကျောင်းမများကပျက်စီးယိုရင်းသွားတဲ့ကျောင်းနေလို့မဖြစ်တော့အောင်ခြာပုံးတွေဝင်ပြီးတော့ကျောင်းကပြိုကျတော့မဲ့ဆယ်ဆယ်ဖြစ်နေလို့ဒီကျောင်းကဖြတ်သိမ်းရမယ့်အခြေအနေမှာကျောင်းတွေကကျောင်းမတွေကျောင်းကြားတော့လည်းပဲပြန်ပြီးတော့မူလကျောင်းတွေကကျောင်းမ ဟိုမူလအကြောင်းတကာအကြောင်းမှမရှိတော့ဘူးပေါ့လေတူရီတူမရီနောက်ဆက်တည်ရလဲပြင်နိုင်ဖို့အခြေအနေမပေးသေးတဲ့အတွက်ကြောင့်အဲ့အကြောင်းကိုဖြတ်သိမ်းလိုက်ရဖြတ်သိမ်းလိုက်တဲ့အခါအခုเจ้ามาอีตอไต้ไต้มีตาสุก็เจ้าสอบขึ้นเนี่ยด้วยสรุปดีเนี่ยนี้ก็ย้วยเฉยไปแล้วไปดีเนี่ยนี้ย้วยเฉยไปพี่แล้วเจ้าได้เนี่ยมูลนามเลยเลยไม่เป็ดซื้ออย่างสมมุติดีอาชีพแบบก็พญากันอสอมมา3500ชั่วอกจักขันพี่แล้วต้องได้เจ้าสอบลงไอ้นี้สอบลงเนี่ยအပိုင်းကိုပရိယတိမင်းစရီလို့မူလနာမည်ကိုပဲထပ်ဆင်းပြီးတော့မှတ်ထားယင်းနေရာမပုတ်စီရန်အတွက်เจ้าမကြီးတော်တိတ်တိတ်တို့ရဲ့ပရိယတိမင်းစရီเจ้าနဲ့ကပ်ပြီးတော့တန်ဃာတော်များအုတ်ချုပ်ပြုစုအုတ်ထိန်ဆောင်းလျှောက်ဖို့လို့ဇာဘိတင်ကြပို့ချတဲ့အခါမှာလွယ်ကူမှုဆိုပြီးတော့ဒီเจ้าနဲ့เจ้าကိုဆက်ပြီးတော့ယူလိုက်အဲ့တော့ဆက်ယူလိုက်တဲ့အကြောင်းကအများကောင်းမှုဖြစ်သည့်အတွက်ကြောင့်ဒီကျောင်း၌အခုရေစက်ချမဲ့ဒီအဆောင်တကြီးကိုတော့ခုနောရိယမင်းစရီလို့နာမည်ပေးထားဒီမင်းစရီဆိုတဲ့အမည်နာမကကျေးဇူးတော်ရှင်နာယကဆရာတော်ဘုရားကြီးအသုံးပြုသွားတဲ့အမည်နာမမင်းစရီဆိုတဲ့အဓိပ္ပာယ်ကပွင့်တန်အခိုင်ဒီကြောင့်မှလာရောက်ပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေဟာပညာတွေပြည့်စုံလို့တကယ်လှပ်ပတဲ့ပန်းပွဲအခိုင်ကြီးတွေလို့နေတဲ့ဆရာကောင်းတဲ့အနေအထားမျိုးရပါစေဆိုတဲ့ကြည်ရွယ်ချက်နဲ့ဆရာတော်ကမင်းစရီဆိုတဲ့နာမည်လေးတွေတုံ့ပြုတာပရမဆုံးကျောင်းမှာသီရိမာလာမင်းစရီလို့နာမည်ပေးတယ်ဒီကျောင်းနဲ့ဆက်ဆာခြင်းသီရိမာလာမင်းစရီဆိုတဲ့ကျောင်းလေးရဆာเจ้ามาเนี่ยတော့မန္တလေးမြို့သီရိမာလာရဒေါ်သန်းသန်းနဲ့တူတူမှများဆောင်လို့ကြာအဲ့ဒီเจ้าပျက်စီးယူရဲပြီးတော့ဦးမင်းလာတဲ့အခါနောက်ထပ်เจ้าဆောင်တစ်ခုထပ်ဆောင်အဲ့ဒီเจ้าကြတော့စိတ်ရှိရနာရောင်းဝယ်တဲ့အနေအထားမျိုးเจ้ามาများငကိုတော့ကတော့ငပိငချောင်းရောင်းတာဖြစ်ပြီနဲ့တစ်ပြေးပြေးတိုးတက်လာတိုးတက်လာပြီးနောက်ဆုံးစိတ်ရှိရနာရောင်းတဲ့အဆင့်ရောက်လာတယ်ရဏမင်းစရီလို့နာမည်ပေးရအခုလက်ရှိကျောင်းအဲ့ဒါလို့ကျောင်းလိုက်နေဒီကျောင်းထဲမှာကျောင်းလေးတွေဒီလိုဆောက်ပြီးတော့လာခဲ့1219ခုနှစ်ကဒီကျောင်းကြီးနေရာကိုမေတော်ကြီးကစတင်တွေ့ရှိပြီးတော့ဒီနေရာလေးကိုသဘောကျပြီးတော့ရွေးချယ်အဲ့ဒီတော့ကကာလတန်ဖို့ကရှေ့ကကျော်ရှိတဲ့မြေခွက်ကြီးမှာ3000ပဲပေးရ3000ကတန်တဲ့ဒီမြေနေရာဌာနကြီးကိုစတင်ရွေးချယ်ဆုံးကလူချက်ပြများဦးဒီနေရာခေါင်းနဲ့တောကြတယ်ဆိုပြီးတော့ဒီဘက်ကသိပ်မကြိုက်ကြတချို့ဘယ်လောက်ထိအောင်ပြောတော့ဆိုချက်တီကုန်ကြီးချက်တည်ရှိတယ်လို့တော့ပြောကြဒီနားပါဝန်းကျင်ကတိတ်ပြီးမသွားရဲကြတဲ့လူသူခေါင်းတဲ့နေရာကြီးတစ်ခုတော်တော်လည်းအဲ့လိုနေလိုက်တဲ့အခါ19ခုနှစ်ကစတင်ပြီးတော့ကျောင်းဆောက်ဖို့အစီအစဉ်တွေလုပ်ရင်းကခုနကျောင်းမတော်တန်းဆောင်တဲ့သီရိမာလာမင်းစရီကျောင်းလေးရဲ့ပထမဆုံးကျောင်းလေးအသားကျောင်းနှစ်ဆက်ကျောင်းလေးအဲ့ဒီကျောင်းလေးမှာစုပေါင်းဝါဆိုပြီး19ခုနှစ်ကစတယ်ဝါဆိုတာကျတော့20ခုနှစ်မှစပြီးဝါဆိုသောဘုเจ้าတိုင်းတွေကို1320ပြည့်နှစ်နေုံလပ်ပြည့်နှစ်မဟာသမယနောက်တစ်ချိန်မှာပညာဤပြည့်စုံတဲ့ပုဂ္ဂိုလ်တွေသာသနာတော်မှာပညာသင်ကြားပြီးတော့ပညာဤကျွယ်ဝတဲ့ပုဂ္ဂိုလ်တွေဒီနေရာမှာဆုံစည်းမိအောင်လို့ဆိုတဲ့အနေနဲ့မဟာသမယဆိုတဲ့နေ့အထိုင်းမှပြုပြီးတော့နေုံလပ်ပြည့်နှစ်မှာเจ้าတိုင်းစပြီးတော့ဖွင့်တာအဲ့လို19နှစ်ကျောင်းတည်ထောင်ဖို့လုပ်တဲ့အခါမှာမိဂရာဝန်ဆရာတော်ဘုရားကြီးအရင်တုန်းကဆရာတော်ဥရံစိန်တာအဲ့ဆရာတော်ဘုရားကြီးရဲ့ဆောင်းရှောင်းမှုအောက်မှာဒီကျောင်းစားတဲ့ရမိဂရာဝန်ကျောင်းတဲ့ကကျောင်းတစ်ကျောင်းမှာသွားနေပြီးတော့မေတော်ကြီးနဲ့ အခုတက်ရှိထင်ရှားရှိတဲ့ဒေါကိသနာတို့ကဝိပဿနာကဏ္ဍယုံကနေဒီမှာရွှေ့ပြီးတော့ကျောင်းတီထောင်ဖို့အလုပ်ကိုလုပ်ကြပထမဆုံးကျောင်းတီထောင်တဲ့နေရာမှာအဓိကဆောင်ရွက်သွားတဲ့ပုဂ္ဂိုလ်ကတော့အခုတက်ရှိထင်ရှားမရှိတော့ဘူးဒီကျောင်းရဲ့ပထမဆုံးတိုက်အုပ်ဘုန်းကြီးပိဋကတ်တဖုံဝိတိဋ္ဌဂုံလူနဲ့ဒီကဘာနကအောင်သွားတဲ့အောင်ထားတဲ့ဗဒ္ဒန္တဝိမလဘိဝန္တဆိုတာနာဂဆရာတော်ကြီးရဲ့အောက်ဒုတိယနောင်တော်ကဒီကျောင်းတည်ဆောက်တဲ့နေရာမှာသူကဥစည်းဥဆောင်လုပ်တယ်အကုန်လုံးသူနဲ့တွဲဖက်ပြီးတော့သူအောက်ညီတော်ဖြစ်တဲ့ရွှေကျဲဆရာတော်ဗဒ္ဒန္တညာနာပလကဘိုင်ဝန်ကူညီပြီးတော့ညီကိုနှစ်ပါးဒီမြေရာမှာကျောင်းဖြစ်အောင်စတင်ပြီးတော့လုပ်ကြရတယ်တကယ်တော့အဲ့ဒီခေတ်ကကျောင်းတစ်ကျောင်းတည်ထောင်ဖို့ဆိုရင်လွန်ခက်တယ်ပင်မန်းနဲ့ဆင်းရဲတယ်နေရာသစ်ရေမရှိဘာမရှိနဲ့အဲ့ဒီလိုစတင်ပြီးတော့ဆောင်ရွက်လာဟိုဟာမပြည့်စုံဒါမပြည့်စုံဆိုတဲ့အထက်မှာတစ်ပင်နဲ့တစ်ပင်မှမရှိတဲ့လွင်နေကောင်ကြီးထဲမှာကျောင်းစပြီးတော့တည်ထောင်ကြရတယ်ခုကိမှာတော့ကျောင်းတည်ထောင်ရတာသိပ်မခက်သလောက်ဖြစ်သွားတယ်။အဲ့ဒီခေတ်တုန်းကတော့မြန်မာနိုင်ငံမှာရှားပါမှုပါလေရှိတော့။ကျောင်းတစ်ကျောင်းဖြစ်ဖို့ဆိုရင်အလုံးကိုခဲရင်ညာ။အဲ့ဒီလိုကျောင်းတည်ထောင်ပြီးတော့တည်ထောင်နေတဲ့အစဲမှာပဲခမည်းတော်ကြီးလည်းသင်္ကန်းဝတ်နဲ့ခုနှစ်ဝါရှိတယ်။အဲ့ခမည်းတော်ကြီးကဒီမှာပဲလိုက်ပြီးတော့နေတယ်ပေါ့မိဂရာအောင်ကျောင်းထဲမှာနေတယ်အဲ့ခမည်းတော်ကြီးဘွဲကဥခုနောတွေရတယ်ဆိုင်ငင်းဆရာတော်ကြီးကဘွဲပေးသွားတာအေးသာသမီတွေနဲ့သာသနာမှာဂုံတက်တဲ့ပုဂ္ဂိုလ်ဆိုတဲ့အဓိပ္ပာယ်နဲ့ဂုနောတွေရဂုဏဥရေရဂုံတွေတိုးတက်လာတဲ့ပုဂ္ဂိုလ်ဆိုပြီးတော့သူဂုနောတွေရလို့နာမည်ပေးထားတယ်ခေါနဝါရပြီကျောင်းနေစပြီးတော့ဆောက်ထားတော့နရောလလောက်ကစပြီးတော့ဒီမှာမြေရှင်းတာတို့ကျောင်းဆောက်ထားတို့စတယ်ပေါ့အဲ့မှာခမည်းတော်ကြီးကလည်းကျမ်းညမမာကြီးပေါ့သို့တော်လဲတပေါင်းလာပြီတပေါင်းလာခွေနေရောက်တဲ့အခါကျတော့စကိုင်းတောင်ရုပ်ပေါ်မှာအကန်တူဘုန်းကြီးတပါးကိုလိုက်ပို့ရင်လိုက်သွားတာသွားရင်ကနေအဲ့ဒီမှာပဲပြန်တော်တော်မူသွားတယ်ပေါ့ကျောင်းနေဆောက်နေတော့ဝါပြိုလဲရအောင်16ခုနှစ်မှပဲပြန်တော်မူတာအဲ့တော့ဒီကျောင်းဖြစ်အောင်ကမေတော်ကြီးနဲ့ခမည်းတော်ကြီးတို့ကအမတန်မှအားပါပြီးတော့သူတို့ကကျောင်းဖြစ်စေခြင်း။ဒါဖြစ်လို့ဖြစ်စေခြင်းတာတုံးဆိုမိမိရဲ့သားများဖြစ်ကြတဲ့ညီကို6ပါးတစုတစည်းတည်းနေစေခြင်းတယ်သူတို့က။ဒါသူတို့ရဲ့ဆန္ဒ။ပထမဆုံးကတော့မုံရွာမှာကျောင်းတိုင်ပေးမယ်။ဘာလို့တော့ဆိုခမည်းတော်ကြီးကမုံရွာကကြီးပတုံရွာသားမုံရွာမြို့နဲ့ကြီးပတုံရွာသားဒါမို့မုံရမြို့မှာကျောင်းတယ်ဖို့ရမြေခွက်တွေပါတယ်ကြည့်ပြီးပြီသို့တော့အကျောင်းမညင်ညွတ်တဲ့အခါ1918ခုနှစ်မှာမုံရမြို့လုံးကျွတ်မီးကြီးလောင်သွားတော့အဲ့ဒီဘက်မှာမတီးပြစ်ပြန်တော့မတီးပြစ်တော့စကိုင်းမှာပဲကျောင်းတယ်ဖြစ်သွားတယ်ဒီကျောင်းရာကိုလည်းသူတို့ကိုယ်တိုင်ရှာကြတာပဲသူတို့ကိုယ်တိုင်ရှာပြီးတော့ဒီမှာပဲကျောင်းဖြစ်အောင်လုပ်တယ်အဲ့ဒီတည်းပဲဘာဖြစ်လို့ကျောင်းတယ်ဖို့ရအဓိကစ조사လဲလို့ဆိုရင်ကျေးဇူးတော်ရှင်ဗရဏနာယကဆရာတော်ကအဲ့ဒီတော့ကအကျောင်းကုန်းမျိုးကနေအကျောင်းတိုင်ပြင့်လို့19ခုနှစ်မှာကြွသွားတာကြွသွားတော့ခမည်းတော်မေတော်တို့ရဲ့စိတ်ထဲမှာဟိုတပါးဒီတပါးနဲ့အနှံ့အပြားဖြစ်တော်မှာစိုးတယ်အကျောင်းကုန်းမျိုးလည်းမနေစေချင်ဘူးအကျောင်းကုန်းမျိုးမှာဗာကြီးတည်ထားတဲ့အကျောင်းရှိတယ်ဒီကနေ့လေဒီအကျောင်းတိုင်ကသွားပြီးတော့အကျောင်းတိုင်ဆရာတော်တပါးသွားထားပေးရတယ်ပေါ့ဒီเจ้าကိုပဲအတ်ထားပါတယ်သူပေါ်တိုင်းအเจ้าကိုပဲအတ်ထားအဲ့ဒီနိုင်ငံဆရာတော်တို့ကเจ้าနိုင်အနေနဲ့ဟိုကနေပြင့်လို့เจ้าကုန်းကိုသွားအဲ့ဒီတော့ကเจ้าကုန်းသွားရတယ်ဆိုတာခဏခက်လို့မဟုတ်ဘူးတညာလုံးသင်မောစီးပြီးတော့နောက်တည့်ရက်ကျမှရောက်တဲ့အချိန်ရန်ကုန်ကနေသွားရင်ကိုအမတန်မဝေးလံတယ်လို့ထင်ရနိုင်ငံညာခီးရတဲ့တောင်မှခက်သေးတယ်အဲ့ဒီတော့အဲ့တော့မိဘတွေကမသွားစေချင်ဘူးဒီမှာပဲတစုတဝေးတည်းဖြစ်စေချင်လို့မဖြစ်ဖြစ်အောင်ကျောင်းနေရာရှာပြီးတော့ကျောင်းတည်ကြတာပေါ့အ အဲ့လိုကြောင်းတယ်လို့ဒီနေရာမှာအခုကြောင်းလိုက်ကြည့်လည်းဖြစ်သွားပြီဆရာသမားတွေရဲ့လမ်းညွှန်ချက်နဲ့ဆန်ရင်းဆရာတော်ဘုရားကြီးရဲ့ဩဝါဒခံပြီးဆရာသမားတွေရဲ့လမ်းညွှန်ချက်နဲ့စီမင်းစည်းကမ်းကိုချမှတ်ပြီးတော့ပြင်ပပန်းပန်းခက်ခက်ခဲခဲပြည့်ပြည့်စုံစုံမရှိတဲ့ဘဝမှာဂျိုးပန်းအထောက်ကြဒီကြောင်းရောက်တော့ဆယ်နှစ်လောက်အာယုံစုံမကျွေးနိုင်မှာမနဲ့ဆွမ်းခံဆွမ်းခံတဲ့အခါမှာမိုးစံစေးကဥပွားဆိုတဲ့တကကြီးကနေတိုင်းနေတိုင်းပဲပြုတ်လောင်းနေအဲ့တော့ဥပွားပဲပြုတ်နေအသက်ဆက်တာတကြဥပွားပဲပြုတ်ကလေးတစ်ခါနဲ့ဒီကအကြောင်းအချက်ချက်ဆွန်ဟင်းလေးနဲ့ဆွမ်းခံပြန်လာလို့၈နာရီလောက်မှဆွန်းစားကြမနေ့ကဘာမှမစားရဘူး၈နာရီလောက်ပြန်လာဆွန်းစားအဲချန်တာလေးတွေခြံထားပြီးတော့နေကြတဲ့အခါကျတော့ဥပွားပဲပြုတ်ကလေးနဲ့ဆွန်းလေးနဲ့နေပြီးတော့တခါလက်ဖက်ရည်နဲ့အစာပြေတခါစားကြပြန်တယ်၁၇နာရီလောက်အဲ့လိုနဲ့နေတာ၁၀နှစ်လောက်ကြာတယ်ဒီကြောင်းနောက်ကြတော့မှအာယုဇွန်ဆိုတာဖြစ်လာတယ်ပေါ့နော်ဒါဒီကြောင်းကတကယ်ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့သမိုင်းကြောင်းလေးပေါ့ပြောချင်တာကဒီကြောင်းကိုအခုနာမည်ပေးထားတာဂုဏောတယမင်းစရီလို့နာမည်ပေးထားတာခမည်းတော်ဦးစင်းကြီးကိုဂုံပြုတဲ့အနေနဲ့အမတ်တရသူ့ဘွယ်ကိုအဆုံးပြုပြီးတော့နာမည်ပေးထားတာနာကဆရာတော်ကြီးကလည်းသဘောတူတယ်ဒီနာမည်ကိုပေါ့ဂုဏောတယမင်းစရီဆိုတဲ့နာမည်နဲ့ဘုဘဲဆောင်ကပရိယတိမင်းစရီဒီဘက်ကဂုဏောတယမင်းစရီနေ90ပြည့်တဲ့အခါကျတော့မှသူ့ရဲ့အမည်နာမနဲ့ဒီကျောင်းတိုင်းကြီးမှာတန်ခါအပါး200ကျော်လောက်သတင်းသုံးတဲ့အနေထားမျိုးရောက်ပြီးတော့အမည်နာမကိုဖော်ပြပြီးတော့ဂုဏောရယမင်းစရီလို့ဒီကျောင်းတိုင်းကြီးကိုတည်ဆောက်တာအဲ့တော့ဂုဏောရယမင်းစရီဆိုတဲ့အမည်ကခမည်းတော်ဦးစင်းကြီးရဲ့အမည်နာမကိုဂုံပြုတဲ့အနေနဲ့နာမည်မှဲ့ခေါ်ထားတယ်လို့ဒီလိုမှတ်ကြသိမ်းပေါင်း1200ကျော်လောက်ဂုံကြခံပြီးတော့သာသနာတော်မှာပရိယတ်ပฏิပတ်လုပ်ငန်းများကျိုးပန်းအထောက်ကြမဲ့သံဃာတော်ရှင်မြတ်တွေသာသနာတော်ကိုထမ်းဆောင်ကြမဲ့သံဃာတွေအဲ့အတွက်ရည်စူးပြီးတော့ပရိယတ်တိသာသနာပฏิပတ်တိသာသနာကိုအားပေးပန်းထောက်တဲ့အနေနဲ့တရားတော်မှာများစုပေါင်းပြီးတော့ဆောင်းလို့လူတန်းတဲ့ဒီเจ้าဆောင်ကြီးဟာဖြင့်ဒီကနေ့ပြည့်စည်သွားပြီပြည့်စည်သွားလို့သံဃာတော်ရှင်မြတ်တွေကိုစတုတ္ထသံဃာဒီเจ้าတိုင်းကိုလာရောက်ပြီးတော့ပညာသင်ကြားကြမဲ့ပုဂ္ဂိုလ်တွေချမ်းချမ်းသာသာနဲ့ပရိယတ်ဒီပညာများကိုသင်ယူနိုင်ပါစေဆိုရက်ရည်ရွယ်ချက်နဲ့เจ้าဆောင်ပြီးတော့လှူဒါန်းကြမြတ်စွာဘုရားကเจ้าเนี่ยปัดเสร็จပြီးတော့อนุโมทนาเตียรี่ฮ้อထားတာရှိတယ်အဲ့ဒီฮ้อထားတဲ့อนุโมทนาเตียรี่တွေမှာปรมาสงฆ์ตาตนาတော့มาเจ้าชอบပြီးတော့หลุดันเนี่ยปกปู่อ่ะราชจุตติเทพชื่อลุงอ่ะตังการี่ฮะยัสสัมยาก็เจ้าขึ้นอยู่ไก่ตาไม่ရှိတော့ตาตนาบางวินล่ะรู้สิเบมันเตยะรงรู้สิติเปญออกตุလိုင်ကူတွေတို့တဘာဝလိုင်ကူတွေတို့တပင်အောက်တို့ခြုံထဲတို့အဲ့ဒါလို့မိခိုပြီးတော့နေကြရတယ်လက်ခွဲထဲမှာရှိတဲ့ကောင်ရုံးအုံကြီးတွေတို့အဲ့လိုနေရာမှာနေကြရတယ်ကျောင်းရည်တို့တတ်တတ်မတ်မတ်မရှိဘူးအဲ့ဒါလို့ဘွားကလာခဲ့တာပေါ့အဲ့ဒါလို့လာခဲ့ရတဲ့ဘွားလို့ပဲသူဘွားရယုံရဲ့အဆအကိုကြီးလိုက်မယ်ဆိုလို့ရှိရင်အဲ့ဒီသာသာလေးပဲရှိတယ်ပေါ့နော်ခေယံကကပ်ပိုးကျောင်းတကျောင်းဆောက်ရတယ်ခန္ဓာနှစ်ထပ်ကျောင်းလေးမှာစုပြုပြီးတော့နေကြရတယ်။ပရမသုံးဝါဆိုတာတန်ခါ19ပါ။အဲဒီကျောင်းလေးတစ်ဆောင်၊သုံးခန်းပတ်လည်းနှစ်ထပ်ကျောင်းလေးတစ်ဆောင်မှာအောက်ထပ်ကိုဆွန်စားကန်လေးလုပ်ပြီးတော့အပေါ်မှာစုပုံနေကြတာအဲ့လို။အောက်ထပ်ဆွန်စားကန်လေးတောင်မှပဲအကာမကာနိုင်သေးဘူး။အဲ့ဒီခေတ်ကအကာသာမကာနိုင်တာတံပိုးနဲ့ပြောမယ်ဆိုရင်အဲ့ဒီကျောင်းဆောက်တာ9000ပဲကုန်တယ်။နောက်အခုတိန်တိုက်ကုန်းကြီးပေါ်မှာဆောက်ထားတဲ့တိန်တိုက်ကြီးက4000ပဲကုန်တယ်။အခုခေတ်4000ဆိုလို့ရှိရင်မမကုန်မဖြစ်တော့တာ။အဲ့တော့အဲ့ဒီခေတ်တုန်းကငွေတန်ဖိုးကလည်းအမတန်မှကြီးမားတယ်။သို့တော်လည်းပဲဒီ1000တန်ကျောင်းလေးဆောက်ဖို့ရတော့မှာပဲအမတန်မှခရင်ကြတယ်ပေါ့။အ အဲ့လိုအနေထားမျိုးကနေပြီးတော့တစားတစားအဲကြီးပွားတိုးတက်လာတယ်လို့ပြောရမှာလားပါလားတော့မသိဘူးပေါ့နော်ဟိုအဆင့်တန်းတော့အဲ့လိုလေးကစခဲ့ရတယ်ဆိုတာတော့လွန်ခဲ့တဲ့နှစ်90ကိုပြန်ကြည့်မယ်ဆိုရင်အဲ့လိုစတာကဲတန်ခါတွေလည်းပဲကျူစာရင်ကျူစာရင်နဲ့အခုဒီအကြောင်းကပရိယတ်တိပညာနဲ့ပြောမယ်ဆိုလို့ရှိရင်သာမဏေကျော်လေးတော်တော်များများဒီအကြောင်းကမွေးထုတ်နိုင်ခဲ့ပြီအခုနှစ်ပေါင်း90ကျော်သွားတဲ့အခါမှာတိပိဋကတရတပါးပေါ်ထွက်လာခဲ့ပြီတပုံဆောင်ပုဂ္ဂိုလ်တွေလည်းနှစ်ပါးလောက်သုံးပါးလောက်ရှိခဲ့တယ်ပေါ့ဒီမှာဆက်ပြီးတော့ကြိုးစားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေလည်းတိပိဋကတရဖြစ်လာကြမှာပေါ့စကြောင်းလိုက်တဲ့ကသာတော့ကတပုံဆောင်နေရှိခဲ့တယ်နှစ်ပါးရှိခဲ့တယ်တပါးကခေါဏဒီပထမဆုံးတိုက်အုပ်ဆရာတော်ဒီမှာဝိသိဋ္ဌဒီကမဏကပွဲနဲ့သူကတပုံဆောင်သို့တော်အဖြေတစ်ပိုင်းကျန်နေတယ်ပေါ့နောက်တစ်ခါတပါးကကျောင်းကုန်းဆရာတော်ကဒီကဗန္နကပွဲရတယ်အပြန်အောင်နဲ့အဖြေကြံသေးတယ်ပေါ့အော်တိပိဋကမျိုးစေ့ကအဲ့ဒီကလေးကချထားတယ်ပေါ့ဒီကျောင်းမှာအဲ့တော့နှစ်ပေါင်းများစွာကြိုးစားလို့အဲ့ဒီကစပြိုးလာတဲ့တိပိဋကဟာဒီနှစ်ပေါင်း90ကျော်မှပြည်ပြည်ဆုံဆုံတိပိဋကတရတပါးစွာပေါ်ထွက်လာတယ်အဲ့တော့ဒီပြည်ဇာဝပွဲတွေအောင်လာတော့ရှိတာပေါ့နော်အဲ့တော့အဆင့်အမြင့်ဆုံးဖြစ်တဲ့အခက်ခဲဆုံးဖြစ်တဲ့တိပိဋကတရကြတော့နှစ်ပေါင်းများစွာကြာအောင်လှုပ်လို့ကြာအဲ့ဒီလိုအနေထားမျိုးရောက်လာဒီလိုကြောင်းတိုက်ကြီးတက်အလားတူကြောင်းတိုက်တွေပရိယတ်တွေနဲ့ပတ်သက်ပြီးတော့ကြိုးပမ်းအားထုတ်နေကြတဲ့ကြောင်းတွေအခုလိုဆောက်လို့လူတိုင်းရတယ်ဆိုတာနဲ့ပတ်သက်ပြီးပရမဆုံးကြောင်းတကရာဇကြိုတထေးကြီးကကျောင်းပေါင်း60တခါလဲဆောက်တယ်တဲ့ကျောင်း60ဆိုတော့အကြီးကြီးတွေတော့ဟုတ်မှဟုတ်မှာပေါ့တနေ့တည်းနဲ့ကျောင်းပေါင်း60ဆက်တင်ပြီးတော့ဆောက်လုပ်တယ်အဲဆောက်လုပ်လို့ပြီးတဲ့အခါကျတော့ဘုရားကိုလျှောက်တယ်တပည့်ရောကျောင်းပေါင်း60ဆောက်လုပ်လို့ပြီးပြီဘာဆက်လုပ်ရမလဲလို့အဲ့လိုသူကဆောက်လုပ်တယ်ဆိုတဲ့နေရာမှာသူကဘာထည့်ပြောလို့ဆိုပုံညတ်ထိကေနတက်ကတ်ထိကေနတတိယကုသိုလ်ရချင်တယ်တက္ကဋ္ဌိကေနကောင်းရာသူဂတိဘုံကိုရောက်ချင်တယ်ကုသိုလ်လည်းရချင်တယ်အဲ့ဒီကုသိုလ်ကြောင့်နောက်ဘဝလည်းကောင်းစားချင်တယ်ဒီရည်ရွယ်ချက်နဲ့ဆောက်ပါတယ်လို့သူကပြောတယ်အဲ့တော့သူရည်ရွယ်ချက်ကကြည့်မယ်ဆိုရင်ကို့အတွက်ဆောက်တဲ့အိဗယ်ရတယ်ပေါ့ကျောင်းဆောက်တာကို့အတွက်နော်အဲ့တော့အခုကျောင်းတကကျောင်းမားတွေကကို့အတွက်ဆောက်တာမဟုတ်တော့ဘူးနဲ့တူတယ်အဲ့ဒီရာဇဂျိုတိကြီးကတော့ပုံညာတိကေနဒုက္ခတိကေနကုသိုလ်လိုချင်တယ်သူလိုချင်တာကသူပဲကုသိုလ်လိုချင်တယ်ចောင်းဆောက်ရင်ကုသိုလ်ရမယ်ဒါကြောင့်မို့သူကုသိုလ်လိုချင်လို့ဆောက်တယ်တက္ကတိကေနအဲ့ဒီကုသိုလ်ရဲ့အကျိုးနတ်ပြည်ရောက်ချင်တယ်ဒါကြောင့်မို့သူចောင်းဆောက်တယ်သူအဲ့လိုလျှောက်တာဘာလို့ရမလဲဆိုတော့မြတ်စွာဘုရားအေးဆောက်ပြီးတဲ့ចောင်းတွေကိုအာဂတနာဂတသရုပ်တိတသံဃတအစအခုရောက်ပြီးသားတန်ဃာတွေနောက်ရောက်လာတဲ့တန်ဃာတွေအရာလေးမျက်နှာမှာသတင်းသုံးတဲ့တန်ဃာတွေဆိုလိုတာကတော့ဘုရားမြတ်စွာသာသနာမှာရှိတဲ့တန်ဃာအလုံးကိုယေရှုပြီလှူလိုက်ပါလို့တန်ကြီးကကြောင်းအင်းနဲ့လှူခိုင်းတာလေ။ဒါပရမဆုံးကြောင်းမှာဘုရားဆုံးမနဲ့ကြောင်းတကာရဲ့စိတ်ကပေါ့။နောက်တစ်ခါအနာရဝိသထေကြီးကြတော့သူသောတာပန်ဖြစ်သွားပြီးမှကြောင်းဆောက်တာရာဇယုတိထေနဲ့မတူဘူးရာဇယုတိထေကသောတပန်မဟုတ်ဘူးသူကတရားတရားပေါ့လို့ဆောက်တဲ့သဘောရှိတယ်။အနာရဝိန်တထေကြီးကြတော့သူကဖယားနဲ့ရာဇယုမှာတွေ့ခဲ့တာတွေ့ခဲ့လို့တရားနာရတဲ့အခါမှာသူကသောတပန်ဖြစ်သွားသောတပန်ဖြစ်လို့တပည့်တော်တာဝတိကိုကြွပါအောင်ဖယားလည်းဆုံးပြီးတော့တာဝတိရောက်လာကျောင်းဆောက်ဖို့နေရာရွေးတော့ဇေတမင်းသားရဲ့ဥယင်ဝယ်လိုက်တယ်တကယ်တော့ဇေတမင်းသားမရောက်ញင်မရောက်ញင်လို့ခုခေတ်ကမရောက်ញင်လို့ရှင်ဈေးမြင့်ပြောလေးရှိကြတာဟုတ်လားဈေးတယ်လေဆိုတော့သဘောပေါက်တာပေါ့ဒါမျိုးမဝယ်နိုင်တဲ့ဈေးပြောလိုက်တာပဲအသက်ပြားလေးကိုမြေကြီးပေါ်မှာခင်းပြီးတော့အသက်ပြားစွန့်ညစ်ထိအောင်ခင်းပြီးတော့ပေးနိုင်ရင်တော့ရောင်းမယ်လို့ပြောလိုက်တာဟောဝယ်တဲ့လူကတကယ်ဝယ်တဲ့အခါကျဒုက္ခရောက်သွား နာရဝေတ္တိကရှိသမျှဘန္တာတိုက်ထဲကသစ္စာတွေအကုန်ထုတ်ပြီးတော့ခင်းလိုက်တာအကုန်လုံးသူဇေတဝိညာဉ်တစ်ခုလုံးတပိနေဆိုရင်အကွက်ရအကွက်ရကြီးအဲ့ဒီအကွက်ကြရွှေရင်းကားတွေခင်းလိုက်တာအဲ့ဒီလိုခင်းလိုက်တဲ့အခါကျတော့မှဇေတမင်းသားကသူကမရောကျင်ဘူးမရောကျင်ဘူးသူ့ဝိညာဉ်နှမျောတယ်နှမျောတဲ့အခါမှာသူဈေးဖြတ်လိုက်တဲ့အချိန်လေးမှာအနာတဘင်ကအဲ့ဒါဆိုရင်သူဝယ်မယ်လို့ဆိုတော့ဈေးတမင်းသားမရောညံမရောလို့မရဘူးတဲ့ဒါဈေးပြောပြီးပြီ။ရောင်းသူနဲ့ဝယ်သူရုံးရောက်သွားသေးတယ်။ရုံးရောက်တဲ့အခါတရားသူကြီးတွေကဆုံးဖြတ်လိုက်တယ်။ဟုတ်တယ်တဲ့ဒါမင်းသားဈေးပြောပြီးသားဖြစ်သွားပြီ။ရောင်းလိုက်ရတဲ့အောက်တက်တဲ့တကယ်လည်းပဲအဲ့ဒါဟိုအတ္တပြာလေးကောတိတန်ထာရအသက်ကြာတွေအစွန်ချင်းထိအောင်အသက်ကြာတွေနဲ့ခင်းပြီးတော့ဝယ်လိုက်တာဈေးကသူကနံပါတ်နဲ့တက်ပြီးပြောတာမဟုတ်ဘူးအဲ့ဒါလို့ဝယ်လိုက်တာ54ကိရိတမိုင်အဲ့လောက်ကုန်ကြသွားတယ်ပြည်ကြီးတန်ဖိုးကအဲ့လောက်ဝယ်လိုက်ရအဲ့တော့အနာရဝိတ္တိကဘုရားအတွက်ကြောင်းနေပြည့်ပြည့်စုံစုံတခါတည်းဆောက်တယ်တချောင်းနဲ့နဲ့မဟုတ်ဘူးဘုရားသခင်တော်မို့ကြောင်းလို့တရားဟောဖို့မန္တတုဝိစာကူရီစသဖြင့်ပေါ့လေเจ้ามาလိုအပ်တဲ့ဟာတွေထိုခေတ်ကเจ้าနေထဲမှာဆောင်းနေရှိတဲ့အရာတွေအကုန်လုံးပြည့်ပြည့်စုံစုံဆောက်ပြီးတော့ရသော်ဘုရားစီတရင်ပုတ်အဲ့ဒီမှာဘုရားကိုလျှောက်တဲ့အခါကျတော့တပည့်တော်ဇေရဝံเจ้าကြီးဆောင်းလို့လို့ပြီးပါပြီတဲ့တပည့်တော်ဘာလုပ်ရမလဲအဲ့ဒီမှာသောတာပန်အနာရဝိတထေကြီးကျတော့ပုံညတ်ထိကေနတက္ကဋ္ဌိကေနတပည့်တော်ကုသိုလ်လိုခြင်းလို့ဆောက်ထားဆိုတဲ့စကားမပါဘူးနတ်ပြည်ရောက်ချင်လို့ဆောက်တယ်ဆိုတဲ့စကားမပါတပည့်တော်ကြောင်းဆောက်ပြီးပြီးဘာဆက်လုပ်ရမလဲဆိုအဲ့တော့သူ့ရဲ့သောတာပန်ပုဂ္ဂိုလ်ရဲ့ရည်စူးချက်ကဘာတော့ဆိုရင်ဘုရားမှုရှိတဲ့တန်ဃာတွေရဲ့အကျိုးတစ်ခုတည်းကိုမျှော်ပို့ပြီးတော့ဆောက်တယ်ဆိုတဲ့တဲ့တန်ဃာတွေချမ်းသာတာနေဖို့ရဆိုတဲ့ရည်ရွယ်ချက်နဲ့ဆောက်တဲ့သဘောပေါ့သို့တော်မြတ်စွာဘုရားကလိုက်နာဖို့မိန့်ရှိလိုက်တဲ့အခါတော့ခုနတိုင်းပဲဘာသာကျိုးတစ်ထည့်ကိုမိန့်ကြားသလိုပဲလာပြီးလာလက်တန့်ဖြစ်တဲ့အရလေးမျက်နှာမှာသရင်သုံးတဲ့တန်ဃာတွေကိုလှူလိုက်ပါလို့ဆိုပြီးတော့တန်ဃာတွေပဲလှူခိုင်းတာပဲအဲ့ဒါလို့လှူခိုင်းပြီးတော့ကျောင်းအနုမောဒနာတရားဆိုတာကျောင်းဆောက်တဲ့ပုဂ္ဂိုလ်တွေဝမ်းမြောက်ဝမ်းသာဖြစ်ဖို့ရအတွက်အနုမောဒနာတရားဟောတာအနုမောဒနာတရားဆိုတာအထူးဆန်းမဟုတ်ဘူးကျောင်းလှူခိုင်းရတဲ့ပုဂ္ဂိုလ်တွေဟာဘယ်လိုအကျိုးခံစားရမလဲဆိုတဲ့ပုံမှန်ကြည့်ပြီးတော့ကျောင်းရဲ့အကျိုးတရားကိုဟောတာပဲတရားဆောင်ဒါကပေးတဲ့ပုဂ္ဂိုလ်စီယူတဲ့ပုဂ္ဂိုလ်ရဲ့ယူတဲ့ပုဂ္ဂိုလ်မှာရရှိခံစားရတဲ့အကျိုးတရားမျိုးအားကိုဒီလှူတဲ့ပုဂ္ဂိုလ်ကရလေရှိတာတူညီတဲ့အကျိုးပေးတယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်အဲ့ဒါကြောင့်မလို့ကျောင်းတရားတွေနဲ့ပတ်သက်ပြီးတော့တန်ယုတ်ပါဠိတော်မှာဟောပုံကတော့သောသသဗ္ဗဒရောဟောတိယောဒရာတိဥပတ္တယသောဥဆောက်ပြီးတော့လှူတယ်ဆိုတဲ့ပုံကအားလုံးကိုလှူရရောက်တယ်ဆိုအားလုံးဆိုတဲ့နေရာမှာတခြားကိုပြောရမှာမဟုတ်ဘူးရှင်းသားလေးမှာအနတော်ဗလတော်ဆုံးလှူလို့ရှိရင်ခွန်အားလှူတာရောက်တယ်လို့ဒါကဘာပြောတာတော့ဆိုအစာအာဟာရလှူလိုက်လို့ရှိရင်ခံယူတဲ့ပုံကဒီအစာအာဟာရကိုသုံးဆောင်ပြီးတော့အင်အားတွေပြည့်လာတာအဲ့ဒီအင်အားပြည့်တယ်လို့ပဲလူရတဲ့ចောင်းတကအចောင်းအမဆွမ်းတကဆွမ်းမမှာလည်းပဲဖြစ်လျက်ဘွားမှာအင်အားရှိတယ်ဆိုတဲ့အနေထားမျိုးရတယ်လို့ဒီလိုခေါ်တာဆိုလိုတာကအလူခံပုဂ္ဂိုလ်မှာရသွားတဲ့အကျိုးတရားတွေအလူရှင်မှာပြန်ပြီးတော့ရတယ်ဆိုတဲ့အဓိပ္ပာယ်ခေါ်တာအကျိုးတရားတွေခေါ်တာအဲ့ဒီပုံစံနဲ့ခေါ်တာအနတော်ဗလာတော်ဟောတိဝဋ္ဌတော်ဟောတိဝဏ္ဏတော်အဝတ်တင်ခန်းလူလို့ရှိရင်အစင်းကိုလူတယ်လူမှာအဝတ်တောင်းမှာအခုဆိုရလို့အဝတ်စားတက်တက်လင်လင်တူလိုက်ဝတ်လိုက်လို့ပြင်ဆင်လိုက်လို့ရှင်ရုပ်စင်းရင်ကမလှပတဲ့ပုဂ္ဂိုလ်တောင်လှပတဲ့အနေထားမျိုးရောက်ပါတယ်ဒါကြောင့်မို့အဝတ်လှူတာဟာအဆင်းကိုလှူတယ်လို့ဒီလိုဆိုလိုတာဒီပါတော်ဟောတိသက္ခုတော်ညာနာတော်ဒုက္ခတော်ဟောတိဒီပါတော်ဟောတိသက္ခုညာနာတော်စီးစရာခြင်းဖနက်အပါဝင်စည်းစရာရင်ကိုလှူလိုက်ရင်အဲ့ဒီရင်ကလေးကိုစီးသွားရလို့ရှင်ချမ်းသာတယ်စီးသွားတဲ့ပုဂ္ဂိုလ်ကချမ်းသာတယ်လို့လှူတဲ့ပုဂ္ဂိုလ်ကလည်းပဲချမ်းသာဒုက္ခရတယ်လို့အလူကပုဂ္ဂိုလ်မှာရတဲ့အကျိုးမျိုးက လူတဲ့ပုဂ္ဂိုလ်မှာရတာကိုယေရှုပြီးမြတ်စွာဘုရားကအဲ့လိုဟောတယ်ဒီပါတော်ဟောဒီစက္ခုတုံးအလင်းရောင်ကိုလှူတဲ့ပုဂ္ဂိုလ်ဟာမျက်စိကိုလှူတာပဲလို့ဆိုမျက်စိဆိုတာကအလင်းရောင်မှမပါရင်ဘာမှမြင်ရတာမှမဟုတ်တာအလင်းရောင်ရဲ့အကူအညီမရရင်ဘလို့မျက်စိကောင်းကောင်းမြင်မှမမြင်ရဒါဖို့ညကြလို့ရှိရင်မှောင်ထဲမှာဆိုဓာမီကလေးဆောင်ထားတာအလင်းကလေးပြလိုက်မှမြင်လို့ရတာအဲ့ဒါကြောင့်မို့လို့အလင်းလှူတယ်ဆိုတာမျက်စိလှူတာပဲလို့မြတ်စွာဘုရားတူညီတဲ့အကျိုးလေးတွေကိုထုတ်ဖော်ပြီးတော့ဟောတာအဲ့ဒါသီးသန့်ပစ္စည်းလေးတွေနဲ့လူညီလူပုံလေးတွေရရှိတဲ့အကျိုးလေးတွေကိုဟောပြီးနောက်ဆုံးကြတော့သောသတ္တပတ္တရောဟောတိယောဒရာတိဥပတ္တယအစာအုပ်ကိုလှူမယ်ဆိုလို့ရှိရင်တဲ့ခုနပြောတဲ့အင်အားအလှူကိုလည်းလှူပြီးသားရောက်တယ်အဆင်းအလှူကိုလည်းလှူပြီးသားရောက်တယ်ဒုက္ခဒါနချမ်းသာအလှူကိုလှူပြီးသားရောက်တယ်နောက်ပြီးတော့စက္ခုဒါနမျက်စိအလှူကိုလည်းပဲလှူပြီးသားရောက်တယ်လို့အားလုံးကိုလှူရရောက်တယ်လို့ဒီလိုခေါ်တာဘာဖြစ်လို့လဲဆိုတော့ကြောင်းလဲဝင်လိုက်တာနဲ့တပြိုင်နက်အစာအုပ်အောက်ရောက်လို့ရှိရင်အစာအုပ်ထဲမှာခိတ္တခဏနားနေလျာလို့ရှိရင်အင်အားတွေပြည့်သွားတယ်။ဒါကြောင့်မို့အစာအုပ်ကအကျိုးပြုတာအင်အားကိုပြည့်ဖြိုးစေတယ်။အစာမစားရပေမဲ့လို့အစာအုပ်ထဲမှာဝင်ပြီးနားလိုက်ရတယ်ဆိုလို့ရှိရင်အားတွေပြန်ပြည့်သွားနိုင်တယ်။ဟောအစာအုပ်ထဲမှာနေတဲ့ပုံစံတွေကလည်းအပြင်၄ခုနေဘူးထဲမှာနေရတယ်လို့မဟုတ်ပဲနဲ့အသားရည်ကစုပြေးလာတယ်။အစာအုပ်ထဲမှာနေလိုက်ရတော့ကိုယ်ချမ်းသာမှုစိတ်ချမ်းသာမှုတွေရလာတယ်။အစာအုပ်ထဲမှာနေလဲရတဲ့အခါကျတော့မျက်စိကလည်းကြီးလာတယ်။အဲဒါကြောင့်မို့လို့အစာအုပ်တစ်ခုကလူကိုအကျိုးပြုတာအင်အားကိုပြည့်ဖြိုးစေတယ်အဆင်းရောင်ကိုလှပစေတယ်ချမ်းသာဒုက္ခကိုရစေတယ်။ဟုတ်မျက်စိအဆင်းကိုကြီးစေတယ်မျက်စိအမြင်ကိုကြီးလင်းစေတယ်ဆိုတော့ဒီအကျိုးတွေကိုပေးတယ်။အဲဒါအစာအုပ်လူတဲ့ပုဂ္ဂိုလ်ဟာဒီအကျိုးတွေကိုရတယ်။အဲတော့မြတ်စွာဘုရားကကုသိုလ်ကောင်းမှုလုပ်လို့ရှိရင်ထိုကုသိုလ်ကောင်းမှုရဲ့ဆိုင်ရာအကျိုးဆိုတာရှိတယ်။ဘုရားကဒီအကျိုးတွေပေးခိုင်းတာလည်းမဟုတ်ဘူး။ကိုလုံးတဲ့အလုပ်ကဒီဟာမျိုးဖြစ်တယ်ဆိုတာကိုဘုရားဟောတာနော်။ကောင်းမှုကုသိုလ်လုပ်လို့ရှိရင်ဒီကောင်းမှုလုပ်ရင်ဒီအကျိုးရတယ်ဆိုတာမြတ်စွာဘုရားကဒီအစင်လာရရှေးကဟောခဲ့တာတွေကိုလိုက်ပြီးဟောတာလည်းမဟုတ်ဘူး။မှတ်တမ်းရှိလို့ဟောတာလည်းမဟုတ်ဘူး။မြတ်စွာဘုရားကိုယ်တိုင်ယထာကံမှုပကဒီဘဆက်ခုဘိညာဉ်နဲ့ကြည့်ပြီးတော့လူတယောက်ဟာအော်ဒီလူကမျက်စိအစင်သိပ်ပြီးတော့ကြည်လင်တယ်ဘာတွေလှုပ်ခဲ့တာပါလဲဆိုအော်ဟိုဘွားတုန်းကသူမီးတွေလှူခဲ့တာပဲအဲဒီလူကတော့ချမ်းသာတယ်အနေတိုင်းစားတော့အမတန်ချမ်းသာတယ်ဘာလှူခဲ့ပါလဲယင်လှူခဲ့တယ်ဟောဒီလူအကျိုးတရားတွေကိုကြည့်ပြီးတော့အကြောင်းတရားတွေကိုသိတဲ့မြတ်စွာဘုရားကိုယ်တိုင်သိတာကိုသိပြီးတော့ဟောတာဒါမှမဟုတ်တယံဘိညာသစ္ဆိကတ္တဝါပဝေတိပိဒီအကြောင်းအကျိုးတွေကိုမြတ်စွာဘုရားကမှန်တန်ပြောတာမဟုတ်ဘူးရရှိလာတဲ့အကျိုးဟာဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းကိုရှာလိုက်ရင်ဒီအကြောင်းนี่ပဲဆိုတာကိုတွေ့ရှိတယ်အဲ့ဒါကြောင့်မို့လို့ဒီဟာလူရင်ဒါဖြစ်တယ်ဆိုတဲ့အကျိုးတရားနဲ့ပတ်သက်တဲ့ဟာတွေကိုဟောတာအဲ့တော့ဒီအကျိုးတရားကိုလိုချင်လို့ဆိုတာမျိုးလိုချင်တယ်ဆိုလို့ရှိရင်တော့တဏှာဖြစ်သွားနိုင်တယ်ပေါ့ဒါကြောင့်မို့လို့လူချင်းဒီဖြစ်စီမလူချင်းဒီဖြစ်စီဒီအကြောင်းလို့ရင်ဒါရောက်ပါဥပမာမဲ့စကိုင်းတောင်ရိုးသွားတဲ့လမ်းဟာဒါစကိုင်းသွားတဲ့လမ်းတောင်ရိုးပေါ်တက်တဲ့လမ်းလို့တိတိဒီဖြစ်စီမတိဒီဖြစ်စီအဲ့ဒီလမ်းပေါ်မှာရှောက်သွားမယ်ဆိုရင်ရောက်သွားမှာပဲဒါအဲ့ဒါမျိုးလို့ပဲဒီကောင်းမှုလို့ရင်ဒီအကျိုးကတော့ရကိုရမှာပဲကိုကတန်တာဒီဖြစ်စီမတန်တာဒီဖြစ်စီပေါ့အေးဒါကြောင့်မို့မြတ်စွာဘုရားကအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဟောပြောထားတာတို့တွေဟာဒီကနေ့သံဃာတော်တွေရဲ့အကျိုးသာသနာတော်ရဲ့အကျိုးဒီကြောင်းနဲ့မှာသတင်းသုံးပြီးဒီကြောင်းအဆောက်အဦကြီးမှာသတင်းသုံးပြီးတော့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မတွေလေ့လာသင်ယူနိုင်ကြပါစေတရားဓမ္မတွေပွားများနိုင်ကြပါစေအနိယကင်းကင်းနဲ့နေနိုင်ကြပါစေအနာရဝိသထေကြီးတို့ကိုဟောတဲ့အတိုင်းလေနတ်ထင်ဆက်ဒုက္ခထင်ဆက်ဇာယိတုံဆက်ဝိပတိတုံလေနတ်ထားတဲ့အန္တရာယ်တွေမရှိအောင်ပုန်းခုန်နိုင်တယ်မုံတိုင်းတွေဘာတွေကြလိုက်အကြောင်းထဲမှာဝင်နေမုံတိုင်းတော့မခံရဘူးပေါ့နေနေသိပ်ပူလို့အဆောင်ဦးတဲ့နေရင်ပူတယ်မခံရဘူးပေါ့ဆောင်းရသည့်အေးလို့အဆောင်ဦးတဲ့ဝင်နေရင်အေးတန်ကလွတ်တယ်ပေါ့အဲ့ဒါလို့ပုန်းခိုစရာနေရာတို့လှူလိုက်ရသည့်အတွက်ကြောင့်ခုမှလည်းပုန်းခိုစရာတွေရလာမှာပေါ့လှူတဲ့အကျိုးရလာမှာပဲနောက်တ ုက္ခထင်စဇာယိတုံစဝိပဿနာဇာယိတုံဆိုတာတမထကျင့်စဉ်တစ်ခုကိုကျင့်ဝိပဿနာကဝိပဿနာကျင့်စဉ်ကိုကျင့်တမထကမ္မထမဲ့အာထုတ်ထုတ်ဝိပဿနာကမ္မထမဲ့အာထုတ်ထုတ်အာထုတ်တဲ့အခါမှာဒုက္ခချမ်းသာတယ်ဆိုတဲ့အကျိုးကိုဟောဒီအစာဟုကပေးနိုင်တယ်လွယ်ကူတယ်ချမ်းသာတယ်အစာဟုထဲမှာနေပြီးတရားထုတ်ရင်ပို့ပြီးတော့စိတ်တည်ငြိမ်ပြီးတော့သမာဓိတွေရလာနိုင်တယ်ဟောအဲ့ဒီအကျိုးတွေကိုအကြောင်းကအကျိုးပြုတယ်အဲ့ဒါတွေကိုအကြောင်းတကာအကြောင်းအမတွေကမျောကိုးပြီးတော့အေးဒီအကြောင်းထဲမှာသတင်းသုံးတဲ့ပုဂ္ဂိုလ်တွေသာသနာတော်ဝန်ထမ်းဆောင်ကြတဲ့ပုဂ္ဂိုလ်တွေဘယ်သူပဲဖြစ်ဖြစ်ဒီကြောင့်လည်းရောက်လာလို့ရှိရင်ဘေးရန်အန္တရာယ်ကင်းကြပါစေ။ယာတိဝုဒ္ဓဘေးရန်နေကင်းပြီးတော့တမထဝိပဿနာချင်းစဉ်တွေကိုချင်းကြလို့သုံးပုံသီလဆောက်တည်ကြလို့သာသနာတော်နဲ့ဆက်တဲ့အလုပ်ငန်းတွေကိုလုပ်ကြတဲ့အခါမှာလွယ်ကူချမ်းသာကြပါစေဆိုတဲ့ဟောဒီမေတ္တာစေတနာရှေ့တန်းထားပြီးတော့ဒီเจ้าကြီးကိုလှူဒါန်းကြရမှာဖြစ်ပါတယ်။ဒီเจ้าကြီးဥပမာသတင်းသုံးနေထိုင်တဲ့ပုဂ္ဂိုလ်ကြီးကျမ်းမာချမ်းသာစွာနဲ့သာသနာအလုပ်ကိုအားထုတ်နိုင်ကြပါစေသူတို့အားထုတ်သည့်အတွက်ကြောင့်လက်ဆင့်ကမ်းပြီးတော့စာပေတွေပို့ချသည့်အတွက်ကြောင့်သာသနာတော်သည်နှစ်ပေါင်းများစွာရှိကြပါစေလို့အခုဆိုလို့ရှိရင်ဒီကြောင်းတိုင်းမှာပထမဆုံးကနိုင်ငံဆရာတော်ဘုရားကြီးစာပေပို့ချသင်ကြားပေးသွားတယ်အခုဆရာတော်ကြီးကလက်ဆင့်ကမ်းသွားတယ်အဲ့လိုပဲအဆင့်ဆင့်ဒီလိုလက်ဆင့်ကမ်းသွားပြီးနောက်ပေါ်လာတဲ့ပုဂ္ဂိုလ်တွေကလက်ဆင့်ကမ်းပြီးဆောင်ရွက်သွားကြတယ်အဲ့ဒါနဲ့မြတ်စွာဘုရားရဲ့သံသနာတော်ဟာနှစ်ပေါင်း900ကျော်9000ကျော်သွားပြီပေါ့အငွေရင်2500ကျော်သွားပြီပေါ့အဲ့ဒီလိုပဲနောင်လည်းပဲနှစ်ပေါင်း2500ဒုတိယနှစ်ပေါင်း2500ကျော်တက်တန်းရှိအောင်အခုလိုဆက်ပြီးတော့ဆောင်ရွက်သွားကြမှာလို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ကြောင်းဆောက်လှူဒါန်းရတဲ့ပီတိကိုရင်ထဲမှာသိမ်းပြီးတော့ကုသိုလ်ကောင်းမှုတွေစတဲ့တကူတိုးပွားအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းကြည့်စက်ချာနော်ကဲအလုံးလိုက်ဆိုအရှင်ဘုရား ဘုရားတပည့်တော်တို့သည
်
ဘုရားမြတ်စွာ
ဘ
ုရားသာသနာတော်မြတ်ကြီ
း
အရှိခန့်တည့်ရဲ
့
ဒီတန်ပြန်ပွားစီရန
်
ဒီတန်ကြပါသောကြောင
့်
စကိုင်းမြို့မဟာသုဘောဓာယုံကျောင်းတိုင်း၌ပရိယပฏิပတ
်
မယကျုံကုတ
်
အထုရှင်ပြုံ
း
သံဃာတော
်
အရှင်မြတ်တို့ဘေးရန်ကင်းကွာချမ်းသာစွာပရိယတိပฏิပတ်တိသာသနာအလုပ်ကိုအားထုတ်နိုင်ရန
်
ဤတန်ကြပါသဖြင့်3200ကျော်တန်သောရွှေဓုကျောင်းဆောင်ကြီးကိုဆောက်လုပ်၍လူတန်းကြပါကုန
်
၏အရှင်မြတ်တို့သည
်
ဒီကျောင်းဆောင်ပေါ်၌သရင်သုံးနေထိုင်၍ဘေးရန်ကင်းကွာ
သ
မ္မာချမ်းသာစွာသာသနာအလုပ်ကိုအားထုတ်တော်မူနိုင်ကြပါစေဘုရားမြတ်စွာသာသနာတော်မြတ်ကြီ
း
အရှိတီတံပြန့်ပွားထွန်းကားအောင
်
ဆောင်ရွက်တော်မူနိုင်ကြပါစေ
ဤ
ကြောင့်အဆောက်အုံကြီးကိုအယက်လေးမျက်နာမှလာပြီးလာလက်တန့်ဖြစ်သောအယက်လေးမျက်နာ၌သရင်သုံးတော်မူကြသောဘုရားမြတ်စွာ၏တပည့်သားတာဝကသံဃာတော်အရှင်မြတ်အားလှူဒန်းပါ၏သံဃာတော်အရှင်မြတ်အ
ား
လူတန်းပါ၏သံဃာတော
်
အရှင်မြတ်အား လူတန်းပါ၏ ကြောင်းဆောက်လို့လှူဒန်းသည
်
အောင်ပွဲအခမ်းနာ
အောင်ပွဲအခမ်းနာ
ကြောင်းရည်စက်ချ
ကြောင်းရည်စက်ချ
အလူတော်မင်္ဂလာ
အလူတော်မင်္ဂလာ
အခမ်းနာ၌
အခမ်းနာ၌
ဆောင်ရွက်ခြင်းမြောက်တော်မူကြသော
ဆောင်ရွက်ခြင်းမြောက်တော်မူကြသော
ဆရာတော်တန်ဃာတော
်ဆရာတော်တန်ဃာတော်
တတ်တော်ရှိ
တတ်တော်ရှိ
မထေကျော်တို့အား
မထေကျော်တို့အား
စွန့်ခဲဝဲဘောစဉ
်စွန့်ခဲဝဲဘောစဉ်
ချူချင်းရတာ
ချူချင်းရတာ
အချာပြာတို့ကို
အချာပြာတို့ကို
စက်ကကြပါကုန်၏
စက်ကကြပါကုန်၏
သင်္ကန်းအစရှိသော
သင်္ကန်းအစရှိသော
တန်တပ်ဘဝတ္ထု
တန်တပ်ဘဝတ္ထု
အဆုသူတို့ကို
အဆုသူတို့ကို
ကျူရန်ကြပါကုန်၏ဝိတုငွေလွာ
ဝိတ
ုငွေလွာအစရာတို့မှဖြစ်ပေါ်လာသော
အစရာတို့မှဖြစ်ပေါ်လာသော
အဆက်ရာ
အဆက်ရာ
ပစ္စည်းလေးပါးကို
ပစ္စည်းလေးပါးကို
လူရန်ကြပါကုန်၏
လူရန်ကြပါကု
န်၏သာသနာလွယ်ဝင
်သာသနာလွယ်ဝင်
သီလရှင
်သီလရှင်
ဆရာကြီးဆရာလေးတို့အားလည
်းသာသနာကြီးဆရာလေးတို့အားလည်
းလူရန်ကြပါကုန
်၏လူရန်ကြပါကု
န်၏ယနေ့ယခု
ယနေ့ယခု
အာထုံပြုလို့ရသော
အာထုံပြုလို့ရသော
သာသနာနှုတ်က
သာသနာနှုတ်က
သာသနာပူဇာ
သာသနာပူဇာ
ဝိဟာရဒါန
ဝိဟာရဒါန
ကုသိုလ်စေရနာသည
်ကုသိုလ်စေရနာသည်
ဒုက္ခခတ်သိမ့
်ဒုက္ခခတ်သိမ့်
ထုံငိမ့်ရမှန
်ထုံငိမ့်ရမှန်
ယနေ့ပံဤ
ယနေ့ပံဤ
သောင်းထောက်ပံ
သောင်းထောက်ပံ
ဖြစ်ပါစေတည
်းဖြစ်ပါစေတည်
းဤကောင်းမှုဤ
ဤကောင်းမှုဤ
အဖို့ဘာကကို
အဖို့ဘာကကို
အမိအဖ
အမိအဖ
အဖို့အဖ
အဖို့အဖ
ဆရာသမားမှစပြီ
ဆရာသမား
ဘဝသူကဘာသာ
ဘာသူကဘာသာ
လူလက်ပြမာ
လူလက်ပြမာ
သတ္တဝါအများတို့အား
သတ္တဝါအများတို့အား
အမြအမြ
အမြအမြ
ဝေငှပါကုန်၏
ဝေငှပါကုန်၏
ကုသိုလ်အမြ
ကုသိုလ်အမြ
ကိုစီရကြကုန်သည်ဖြစ်၍
ကိုစီရကြကုန်သည်ဖြစ်၍
ကိုစိတ်နှပြာ
ကိုစိတ်နှပြာ
သန္တာချသည
်သန္တာချသည်
ဣစ္ဆပါစေကုန်သည
်ဣစ္ဆပါစေကုန်သည်
အလုံးစားဥပါကြပါ